နေ့ကဒီထိုင်းနိုင်ငံအလုံသမားဝင်ကြီးဌာနရဲ့ညွှန်ကြားမှုချုပ်နဲ့ဒီမြန်မာရွှေပြောင်းရေးဆောင်ရွက်နေတဲ့ NGO တွေတွေ့ဆုံကြရလို့သိရပါတယ်ရှင်အဲ့ဒီမှာဘာတွေများဆွေးနွေးကြလဲရှင
်ဟုတ်ပါတယ်မနေ့တော့ပေါ့နော်ဒီသူတို့ခေါ်တော့ Thai activity ပေါ့ဒီအလုပ်ကိုင်းရှာဖွေရေးညွှန်ကြားမှုပေါ့ညွှန်ကြားမှုချုပ်ပေါ့အဲ့ဒါနေကျွန်တော်တို့ဒီဘက်မှာ Thai နဲ့မှာဖြစ်သွားလို့ဒီမှာဆောင်ရွက်နေတဲ့အဖွဲ့တွေနဲ့တွေ့တာပေါ့အဓိကတော့အကြောင်းအရာနှစ်ချက်ပေါ့နှစ်ချက်ဆိုရင်လည်းမှာဒါကျွန်တော်တို့ရှိရအချမ်းချမ်းနေယူတယ်တိတိကျကျက Thai နိုင်ငံမှာရှိတဲ့ကျွန်တော်တို့မြို့ကြီးဆယ်မြို့မှာကျွန်တော်တို့ဖြစ်ပြောင်းအလုပ်သမားတွေနဲ့ပတ်သက်တဲ့ကျွန်တော်တို့ဒီကယ်ဆယ်ရေးစခန်းပေါ့အဲ့ဒီစခန်းကြီးဟိုဟာလုံးပါရဲ့နောက်တစ်ခုကဖြစ်ပြောင်းအလုပ်သမားတွေကျွန်တော်တို့ဟိုတစ်ထေးကြောင်းမှုအခက်အခဲဖြစ်နေတဲ့ဟာတွေအဲ့ကိစ္စတွေနှစ်ခုကိုကျွန်တော်တို့ရှာအကြံဉာဏ်နေနဲ့သူတို့လုံးမဲ့အစီအစဉ်တွေကိုဒါဆွေးနွေးတာပါ
မြန်မာအလုပ်သမားအရေးဆောင်ရွက်နေတဲ့ NGO တွေဘက်ကရောဘာတွေများတင်ပြဆွေးနွေးခဲ့တာမျိုးတွေများရှိလဲရှင
်ဟိုအလုပ်သမားတွေအနေနဲ့အလုပ်ရှင်ကိုသူတို့အစီအစဉ်တွေရှင်အလုပ်ရှင်ကြောင်းလို့ရအောင်နီးနာတွေပေါ့အဲ့ဒါဘယ်လိုပုံစံလေးကြောင်းလို့ရမယ်ဆိုတဲ့ဟာတွေနောက်တစ်ခုကကျွန်တော်တို့နယ်မြေကူးလက်မှတ်တွေနောက်တစ်ခုကတော့ဒီ MOU ကိစ္စတွေအားစပေါ့လေဒါကျွန်တော်တို့အဲ့လိုမျိုးဆွေးနွေးတယ်ကျွန်တော်တို့မြင်တဲ့အကြံဉာဏ်တွေနောက်ကျွန်တော်တို့တွေ့ကြုံနေရတဲ့အလုပ်သမားပြဿနာတွေကိုတော့သူတို့ကတော့ဟိုသင်ပြဖြစ်တယ်ပေါ့
အလုပ်ရှင်နာမည်မတူညီတာနဲ့ပတ်သက်ပြီးတော့ဖြေလျှော့ပေးဖို့အတွက်ငကိုမူလာကပြောထားခဲ့တာရောဘယ်တော့လောက်အကျုံးဝင်နိုင်မလဲရှင်
အခုတော့သူတို့ကအဲ့ဒါတွေရောဒီသူတို့ပြောတယ်ပေါ့ဥပဒေတစ်ခုကိုပြင်ဖို့ကတော့နေတော့အချိန်ကြီးပါတယ်ပေါ့ဒါပေမဲ့လည်းတော့အချိန်ဟုတ်ကြည့်ရဖြစ်အောင်တော့အချိန်ကြိုးတွင်းမှာတော့တို့ကြိုးစားဆောင်ရွက်မယ်ဆိုတော့ပုံစံမျိုးတော့ပြောသွားပါတယ်ဆိုလိုချင်တာကတော့အစောပြောတဲ့ဒီအလုပ်ရှင်မတူလို့ပြဿနာတက်တာတို့နောက်ပြီးတော့ဟိုအလုပ်မတူလို့ပြဿနာတက်တာတို့အဲ့ကိစ္စတွေကတို့လည်းသိပါတယ်ဒါတို့ပုံမှာလည်းကျွန်တော်တို့ရှိရလဲအများကြီးဒါတိုင်ကြားထားတဲ့စာရည်လည်းတို့ရှင်းပြပြီးသားဖြစ်တယ်ဆိုတော့ဒါတော့အချိန်တော့အတိအကျမပြောနိုင်ပေမဲ့လည်းကျွန်တော်တို့ထင်ပါတယ်အချိန်တူတော်နဲ့အချိန်ကာလတစ်ခုတွင်းမှာတော့အစောရည်အကောင့်တွေပေါ်နိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
ဟုတ်ကဲ့သူတို့ဘက်က NGO တွေဘက်ကတင်ပြချက်နဲ့ပတ်သက်ပြီးတော့ဘယ်လိုပြန်ပြီးတော့များဖြေကြားဆောင်ရွက်ပေးရမျိုးရှိလဲရှင
်။ဟောသူတို့တော့ဆင်းတဲ့ကြကျွန်တော်တို့မှတ်တမ်းယူတယ်နားထောင်တယ်ပြီးတော့သူတို့ကိုယ်တိုင်ကလည်းကျွန်တော်တို့ရဲ့တင်ပြချက်တွေပေါ့ကျွန်တော်တို့ဆိုရတဲ့အခြားဖွဲ့စည်းတွေပေါ့အများကြီးပေါ့လေ။အဲ့လိုမျိုးကျွန်တော် network အဖွဲ့တွေရောအဲ့တင်ပြချက်ကိုတော့သူတို့တော့ဆင်းတဲ့ကြစဉ်းစားပြီးတော့ account တွေပေါ်မယ်ဆိုတဲ့ပုံစံပြောသွားတယ်။နောက်တစ်ခုကပိုအရေးကြီးတာကကျွန်တော်တို့ဆယ်မျိုးမှာပေါ့ထိုင်းနိုင်ငံရဲ့မျိုးတွေဆယ်မျိုးမှာဆောက်လို့မဲ့ကျွန်တော်တို့အလုပ်သမားအရင်းနဲ့ပတ်သက်လို့ဒီကယ်ဆယ်ရေးစခန်းသဘောမျိုးပေါ့နော်။အဲ့ဒီ center တွေမှာကျွန်တော် NGO ပေါ့အလုပ်သမားအရေးဆောင်ရွက်နေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့သူတို့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့အကြောင်းကိုဒါသူတို့ဒါကန့်လန့်တာပ
ါအခုလတော်ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းလို့သမားတွေကိုဖမ်းဆီးရေးယူနေတဲ့အခြေအနေတွေကရောဘယ်လိုရှိနေရလဲရှင
်ဖမ်းဆီးမှုတွေကတော့ပုံမှန်ဖမ်းဆီးမှုတွေဆိုအစိုးရကနေပြီးတော့ဝင်ဖြစ်တာပေါ့အဓိကတော့ဝင်ဖြစ်တာလည်းရှိတယ်လို့ဟိုတက်ဆိုင်ကဟိုဒီသက်ကအာဏာပိုင်တွေပေါ့အဓိကရှိတော့ဒီဟိုရဲတွေကနေပြီးတော့ဒီပြန် site တို့ကျွန်တော်တို့ show စရုပ်နေမှာတော့ဝင်စစ်ပြီးတော့ဖမ်းဆီးမှုတွေကတော့ဒါတော့ပုံမှန်ရှိနေပါသေးတယ်က
ဒီလိုမျိုးမနေ့ကတွေ့ဆုံလိုက်တဲ့ဒီဆွေးနွေးမှုရလက်ကနောက်ပိုင်းဘယ်လိုဖြစ်လာနိုင်မလဲလို့ယူဆလဲရှင်ဆရာအနေနဲ့
တော့အဓိကတော့ကျွန်တော်တို့ပုံမှန်အားကိုဖြစ်ကြီးနေတယ်ဆိုတော့ဒီအလုပ်သမားတွေနဲ့ပတ်သက်တဲ့ကယ်ဆယ်ရေးစခန်းတွေကိုမြို့ကြီးဆယ်မြို့မှာဟိုဖွင့်မယ်ဆိုတော့ဒါတော့အများကြီးကောင်းမယ်ဒါပေမဲ့ဆိုင်းဆိုတဲ့တိကျဆောင်ရွက်နိုင်မယ်ဆိုရင်တော့ဒါကအများကြီးအကျိုးရှိနိုင်တယ်ကျွန်တော်တို့ကလည်းပုံမှန်လည်းတရားဝင်သဘောထားပေးခဲ့တယ်ကျွန်တော်တို့နေနဲ့အတိုင်းဆုံးကျွန်တော်နိုင်တဲ့ကကနေပြီးတော့ကျွန်တော်တို့ပူးပေါင်းဆောင်ရွက်မယ်အလုပ်သမားတွေကယ်ဆယ်ရေးစခန်းတွေဆောက်တဲ့အချိန်မှာထိုင်းနိုင်ငံထဲမှာဆောက်တဲ့သူတွေနဲ့လည်းမြန်မာဆိုရအလုပ်သမားဝန်ကြီးဌာနမြန်မာတိုင်းရုံးလို့နေတယ်လေအဲ့လိုအဲ့ဒီလုပ်ငန်းတွေမှာတော့စနေတကြဝင်ရောက်ပူးပေါင်းဆောင်ရွက်တင်တယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ပါအခုလိုဖြစ်ကြပြီးတော့ကျေးဇူးတင်ပါတယ်ရှင်